အင်တာနက်ချာနယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Messenger အတွက်လုံခြုံရေးနီလန်းသစ်တစ်ခုထောက်ပံ့လိုက်တဲ့ Facebook ဆိုတဲ့သတင်း၊ရှားနှောင်းပြည့် Telinon MBA ပညာသင်စုကိုစတင်လျှောက်ထားနိုင်တယ်ဆိုတဲ့သတင်း၊ Super Double Data Pack အစီအစဉ်ကို MPT မိတ်ဆက်တယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Messenger အတွက်လုံခြုံရေးနီလန်းသစ်တစ်ခုထောက်ပံ့လိုက်တဲ့ Facebook ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Facebook ဟာ iPhone ဒါမှမဟုတ် iPad ပေါ်က Messenger ဖွင့်တဲ့အခါပုံမိုလုံခြုံစေမဲ့လုံခြုံရေးအလွှာတစ်ခုကိုထည့်သွင်းပေးလိုက်ပါတယ်။ဒါကြောင့် App ကိုလော့လုပ်လိုက်တဲ့အတွက်အဖွင့်အပိတ်ကို Face ID ဒါမှမဟုတ် Touch ID အသုံးပြုကဖွင့်နိုင်ပါတယ်။Facebook က upload လို့ခေါ်တဲ့လုတ်ဆောင်ချက်ဟာတကူရီအချက်လက်နဲ့လုံခြုံရေးအသားပေး Messenger စီရောက်လာတဲ့စီမံကိန်းအစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ Messenger ရဲ့ setting ထဲမှာ privacy ကဏ္ဍတစ်ခုပါဝင်လာပြီးတော့ upload လို့မျိုးလုတ်ဆောင်ချက်တွေကနေတင်းနေရာတစ်ခုလည်းပေးတာအထူးပါဝင်သလို block ထားတဲ့သုံးစွဲသူတွေလည်းမြင်နိုင်ပါတယ်။ upload ဟာလာမယ့်လအနည်းငယ်အတွင်း Android အတွက်လည်းဖြန့်ချိပါမယ်။အခြား feature တွေကိုလည်းစတင်စမ်းသပ်သွားမယ်လို့ Facebook ကပြောထားပါတယ်ဆက်လက်ပြီးရာနှုန်းပြတယ်လီနော MBA ပညာသင်စုကိုစတင်လျှောက်ထားနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်တယ်လီနော်မြန်မာမှာတတိယအကြိမ်အဖြစ်ရာနှုန်းပြပံ့ပိုးပေးသွားမယ် Masters of Business Administration MBA ပညာသင်စုအတွက်လျှောက်လွှာတွေတင်သွင်းနိုင်ပြီဖြစ်တယ်လို့သိရပါတယ်အဆိုပါပညာသင်စုအတွက်မြန်မာ Metropolitan College MMC နဲ့ပူးပေါင်းဆောင်ရွက်ခြင်းဖြစ်ပြီးတော့မြန်မာကျောင်းသားကျောင်းသူတွေအနေနဲ့ MMC နဲ့ချိတ်ဆက်ထားတဲ့ဆွစ်ဇာလန်နိုင်ငံရှိ University of Business and International Study UBIS မှာချီးမြှင့်မယ် MBA in Strategic ICT Management ကိုလေ့လာစီးပူးနိုင်ဖို့အတွက်ရာနှုန်းပြပညာသင်စုအဖြစ်ပံ့ပိုးလှုပ်ဆောင်ပေးသွားမှာဖြစ်တယ်လို့သိရပါတယ်ပညာရေးမှတ်တမ်းကောင်းများရရှိခဲ့ပြီးတော့ ICT နည်းပညာကိုရေရှည်နည်းလမ်းအဖြစ်အသုံးချကစီးပွားရေးလုပ်ငန်းဒါမှမဟုတ်လူမှုရေးလုပ်ငန်းဒါမှမဟုတ်အများနဲ့သက်ဆိုင်သောအဖွဲ့အစည်းများတည်ထောင်ရတွင်ပါဝင်လို့စိတ်ပြင်းပြသူပညာရေးအတွက်ငွေကြေးအထောက်ပံ့လိုအပ်သူမြန်မာနိုင်ငံသားမိသူမဆိုတယ်လီနော MBA ပညာသင်စုအစီအစဉ်ကိုလျှောက်ထားနိုင်မှာဖြစ်တယ်လို့သိရပါတယ်။လျှောက်လွှာတွေကိုဇူလိုင်လ28ရက်မှဩဂတ်စ်လ31ရက်အထိတယ်လီနော်မြန်မာအွန်လိုင်းစာမျက်နှာ www.telenor.com.mm မှာတဆင့်လျှောက်ထားနိုင်မှာဖြစ်ပါတယ်။ယခုအစီအစဉ်ကနေတဆင့်2018-2021လေးနှစ်တာကာလအတွင်းပညာသင်စု20ကိုပေးအပ်သွားရန်ရည်ရွယ်ထားပြီးတော့လက်ရှိမှာ2018နဲ့2019ခုနှစ်ပညာသင်နှစ်များအတွက်လူငယ်9ဦးကိုပညာသင်စုပေးအပ်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Super Double Data Pack အစီအစဉ်ကို MPT မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Internet Data Packet များဝယ်ယူခြင်းဖြင့် Data 2ဆရရှိနိုင်မယ် Super Data 2ဆ Packet Promotion အစီအစဉ်ကို MPT ကမိတ်ဆက်လိုက်ပါတယ်။MPD မှာရွှေတဟာရှယ်ပြောရွှေစကားအစီအစဉ်ရယူထားသောကြိုတင်ငွေဖြစ်စနစ်သုံးနဲ့အသုံးပြုပြီးမှပေးချေတဲ့စနစ်သုံး GSN WCDMA ဝန်ဆောင်မှုရယူထားသူတွေအားလုံး Super Double Data Pack Package တွေကိုဝယ်ယူနိုင်သလို Base Traffic အသုံးပြုသူတွေဟာလည်းရွှေတဟာရှယ်ပြောရွှေစကားအစီအစဉ်တွေကိုပြောင်းလဲအသုံးပြုပြီးတော့ Super Double Data Pack ကိုဝယ်ယူနိုင်မယ်လို့သိရပါတယ်အသုံးပြုသူတွေအနေနဲ့ပက်ကိတ်များဝယ်ယူရမှာအကန့်အသတ်မရှိအကျဉ်းရေအတွက်အများပြဝယ်ယူနိုင်ပြီးတော့ပက်ကိတ်ရဲ့မူလ data သက်တမ်းမှာရက်30ဖြစ်ကသက်တမ်းကုန်ဆုံးပြီး9ရက်အတွင်း data package အသစ်ထပ်မံဝယ်ယူပါကအသုံးပြုရန်ကြံရှိနေသောမူလ data ပမာဏကိုထပ်မံဝယ်ယူသော package ရဲ့နောက်ဆုံးသက်တမ်းအထိပေါင်းစည်းအသုံးပြုနိုင်မှာပဲဖြစ်ပါတယ် super bonus data အထူးအပိုဆောင် data ရဲ့သက်တမ်းမှာ9ရက်ဖြစ်ပြီးတော့ထိုကာလအတွင်း package အသစ်ထပ်မံဝယ်ယူပါက super bonus data အချင်းချင်းရဲ့ data ပမာဏကိုပေါင်းစည်းအသုံးပြုနိုင်မှာပဲဖြစ်ပါတယ်အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို covid-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝီမြင့်မှုပါ